ဩစတြေးလျနိုင်ငံရှေ့မြောက်ကယိုရန်ဘက်ကိုအင်အားမြင့်မုန်တိုင်းစတင်ဝင်နေတာနဲ့အတူပြည်သူတွေကိုအိမ်ပြန်မထွက်ကြဖို့အတွက်အာဏာပိုင်တွေကတိုက်တွန်းထားပါတယ်။ဒက်ဗီဆိုက်ကလုန်းမုန်တိုင်းဟာပြင်းအားအဆင့်၄နဲ့ဝင်ရောက်လာမှာဖြစ်ပြီးတော့လေပြင်းတိုက်ခတ်နှုန်းတစ်နာရီမိုင်180ကျော်လောက်ရှိနိုင်တယ်လို့ဩစတြေးလျနိုင်ငံမိုးလေဝသဘျူရိုကခန့်မှန်းထားပါတယ်။ကွင်းစ်လန်းပြည်နယ်အရှေ့ဘက်ကယိုရန်မှာရှိတဲ့ဘိုဝဲမြို့ကနေမြောက်ပိုင်းမိုင်60လောက်အကွာအဝေးမှာရှိတဲ့အေယာမြို့အထိကိုဒေသစံတော်ချိန်အင်္ဂါနေ့နေ့လယ်ပိုင်းနောက်ထပ်2နာရီလောက်မှာဒီဒက်ဗီဆိုက်ကလုန်းမုန်တိုင်းဝင်ရောက်တိုက်မယ်လို့ခန့်မှန်းထားပါတယ်။အင်္ဂါနေ့အစောပိုင်းကမုန်တိုင်းလမ်းကြောင်းတစ်လျှောက်ကမြို့တွေမှာလေပြင်းတွေတိုက်နေတာမှာအရှေ့မြောက်ကမ်းလွန်ဟင်မီလ်တန်ကျွန်းပေါ်ကလေရင်ကွင်းမှာဆိုရင်လေပြင်းတိုက်နှုန်းမိုင်120ကျော်တယ်လို့မိုးလေဝသဌာနကပြောပါတယ်တချို့နေရာတွေမှာလည်းမိုးတီးထန်စွာရွာနေပါတယ်မြင်းနှိမ်ပိုင်းမှာနေကြသူပြည်သူ2000ခွဲကိုဘေးကင်းရာပြောင်းရွှေ့ကြဖို့အတွက်တပ်ဆိုင်ရာကညွှန်ကြားထားပါတယ်2011ခုနှစ်တုန်းကပျက်စီးဆုံးရှုံးမှုတွေများခဲ့တဲ့ရာစီဆိုက်ကလုန်းမုန်တိုင်းတန်ခံခဲ့ရပြီးကြတဲ့ကအပြင်းဆုံးမုန်တိုင်းဖြစ်လိမ့်မယ်လို့ Queensland ပြည်နယ်ဝန်ကြီးကသတိပေးထားပါတယ်ရာစီဆိုက်ကလုန်းမုန်တိုင်းတုန်းကတော့အဆိုးဆုံးပြင်းအားအဆင့်5နဲ့ဝင်တိုက်ခဲ့တာဖြစ်ပါတယ်ရှင်